မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူပောင်လောကမှာအဆိုးဝါးဆုံးအခြေအနေကိုထင်ဟပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးဆိုင်ရာတတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကပြောဆိုလိုက်တာပါ။တနိုင်ငံချင်းစီရဲ့မြန်မာအပေါ်ဖိအားပေးတာတွေကထိရောက်မှုမရှိပဲအခြေအနေအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန်ပေါင်းဖွဲ့ဖိအားပေးဖို့လိုအပ်နေပြီလို့ VOA ကပြောပါရယ်လုံခြုံရေးကောင်စီမှယူကရိန်းအရေးဗီဒီယိုကြောင့်အလုံးမဖြစ်တဲ့အတွက်ညွန်ပေါင်းဖွဲ့ပြီးကုလအထွေထွေညီလာခံကနေရပ်ပိုင်းအတွင်အရေးယူနိုင်ခဲ့တဲ့တာရကမျိုးနဲ့မြန်မာပြည်သူတွေကိုကူညီသင့်ပါပြီလို့ Tom Andrews က VOA ရဲ့ကုလသမဂ္ဂ Margaret Bashir နဲ့တီးတန့်တွေ့ဆုံမေးမြန်းမှုမှာရှင်းပြခဲ့ပါတယ်။ကိုဝင်းမင်းကအောက်နှုတ်တင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမနေ့ကပဲလုပ်တဲ့89ကြိမ်မြောက်ကုလအထွေထွေညီလာခံ UNGA ရဲ့လူ့အခွင့်အရေးနဲ့ဆိုင်တဲ့တတိယကော်မတီစည်းဝေးမှာ Mr. Andrew ကမြန်မာလူ့အခွင့်အရေးအစီရင်ခံစာတည်သွင်းခဲ့ပြီးသတင်းစာရှင်းလင်းပွဲဆက်လုပ်ကနောက် VOA Studio မှာတည်တဲ့အင်တာဗျူးပေးခဲ့ပါတယ်။ဒီတစ်ခေါက်တင်ပြခဲ့တဲ့မြန်မာလူခွေရဲ့နောက်ဆုံးအခြေအနေကိုမေးရမှာ American လွှတ်တော်မှဟောင်းလဲဖြစ်တဲ့ Andrews က
The humanitarian situation, the human rights situation by any measure
conditions မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာနဲ့လူခွေအခြေအနေတွေကဘလို့ပဲတိုင်းတိုင်းစတိုးချီကိုစိုးဝါးပြတ်သုံးလာနေပါတယ်။ထောင်ငန်းတွေချီတဲ့ပြည်သူတွေတက်ဖြတ်ခံရပါတယ်။ထောင်တောင်းချီဖမ်းဆီးထိန်းသိမ်းခံထားရပါတယ်။ဒီတဲ့ကလေးတွေလည်းအများကြီးကိုပါနေတာပါဒီကလေးအရွယ်တွေအပါအဝင်လူတွေညှဉ်းပန်းနှိပ်စက်ခံရပါတယ်ဒီဆေးအုပ်စုရဲ့ရက်ဆက်မှုတွေကအတော်မတန့်နိုင်အောင်ကိုဖြစ်နေတာပါလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကပဲဆေးအုပ်စုအနေနဲ့ဂီတဖြော်ပြပွဲတစ်ခုကိုလေကြောင်းကနေပြစ်ခတ်ဖို့အမိန့်ပေးခဲ့ပါတယ်တီထားရသမျှအနည်းဆုံး60တီကြည့်ခဲ့ပါတယ်နောက်ထပ်လည်းထိခိုက်သေဆုံးစည်းဆက်လာနေပါတယ်အခုလိုမြန်မာနိုင်ငံမှာအတိဒုက္ခဆက်ရောက်မှုကြီးတွေရက်ဆက်မှုအပြင်းနဲ့တုံ့လောက်ချောက်ချားစရာတွေကစတိုးချီကိုပိုဆိုးဆိုးလာနေပါတယ်ကျွန်တော်ကုလသမဂ္ဂကိုပန်ကြားကျင်တာကဒီကတ်ဆိုင်မှုကြီးအပေါ်နိုင်ငံတကာတုံ့ပြန်မှုပုံစံတွေမပြောင်းတော့ဘူးဆိုရင်ရှေ့ဆက်အခြေအနေကစိုးတထက်ကိုစိုးလာမှာပါအ
ဲ့ဒီတော့နိုင်ငံတကာတုံ့ပြန်မှုပုံစံဘယ်လိုပြောင်းဖို့ကုလသမဂ္ဂမှာတင်ပြခဲ့ပါလဲလို့ဆက်မရမှာမိန်ပြည်နယ်ကအောက်လွတ်တော်မှဟောင်းလဲဖြစ်တဲ့ Andrews က
Well first of all there has to be a strategy You mentioned sanctions. Well, some countries have some sanctions.
ပထမဆုံးကတော့မဟာဗျူဟာရှိဖို့လိုနေတာပါ။တချို့နိုင်ငံတွေကတချို့ပိတ်ဆို့မှုတွေလုပ်ထားပါတယ်။တချို့ကတော့နောက်တစ်မျိုးလုပ်တယ်။တချို့လည်းတတ်တတ်မှတ်မှတ်လက်နဲ့ပိတ်ဆို့မှုလုပ်ပါတယ်။ဒါပေမဲ့ဒါတွေကိုချိတ်ဆက်ညှိနှိုင်းလုပ်တာမျိုးမရှိပါဘူး။မဟာဗျူဟာမရှိပါဘူး။အာယုံစူးစိုက်လုပ်နိုင်တာမျိုးမရှိပါဘူး။အဲ့ဒီတော့ရလက်တွေကဒီအင်အားတွေကိုစူးစီးရယူနိုင်တဲ့အနေအထားမျိုးမရှိပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးမြူနိုင်ရပါတယ်ဗီဒီယိုရှိတာတည်ထားပါတယ်ဒါပေမဲ့နိုင်ငံတကာညွန်ပေါင်းတစ်ခုဖွဲ့ပြီးစစ်အုပ်စုရဲ့ဘလို့အားနည်းတာတွေအပေါ်ဘလို့ဖိအားမျိုးတွေပေးရင်ထိရောက်မယ်ဆိုတာကုလမှာနိုင်ငံတွေချိတ်ဆက်ပေါင်းဆက်လှုပ်ဆောင်ပြီးအတိအကျပြစ်မှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေလက်နက်ပိတ်ဆို့မှုတွေဝင်ငွေပိတ်ဆို့မှုတွေစတဲ့စစ်အုပ်စုလူတွေတတ်ဖို့အတုံးချနိုင်တာတွေအားလုံးကိုပိတ်ဆို့ပြစ်မှတ်ရမှာပါဒါမှပဲအပြောင်းလဲတွေအတွက်မရှိမဖြစ်လိုအပ်နေတဲ့နိုင်ငံတကာရဲ့စူးစီးညီညွတ်တဲ့ဘိုင်းဒူတွန်းအားကြီးမျိုးရလာမှာပါ
အခုလိုနိုင်ငံတကာညွန်ပေါင်းဖြစ်လာဖို့ဥဆောင်နိုင်မဲ့အမေရိကန်နဲ့အနောက်နိုင်ငံတွေမျိုးကိုတီးတန့်ပြောခဲ့တာရှိပါလားလို့အများနဲ့သတင်းစာရှင်းလင်းပွဲမှာအဂျာဇီရာသတင်းတောက်ကမေးရမှာတော့အန်ဒရူးကပြောခဲ့ပြီးဖြစ်ပေမဲ့ဖြစ်မလာသေးဘူးဆက်တွန်းနေပါတယ်လို့ဆိုပါတယ်ဒါအပြင်ဒီအများနဲ့သတင်းစာရှင်းလင်းပွဲမှာပဲနောက်သတင်းတောက်သူကအရင်ရှိခဲ့တဲ့ Friends of Myanmar မြမမိတ်ဆွေများအဖွဲ့လုပ်ငန်းစဉ်ဆက်သုံးလို့အထောက်အကူဖြစ်နိုင်လားလို့မေးရမှာ Andrews ကကောင်းတဲ့အကြံပါသုံးလို့ရနေသေးတယ်လို့ပြန်ပြောခဲ့ပါတယ်။အဲဒီတော့အခုလိုနိုင်ငံတကာညွန်ပေါင်းအဖွဲ့ကနေလက်တွေ့လှုပ်လာနေတာကို VOA ကဆက်မေးရမှာလဲ Andrews က Ukraine ရဲ့ကုလလုံခြုံရေးကောင်စီမှာဗီဒီယိုကြောင့်ရှေ့ဆက်တူးလို့မရနိုင်ချိန်မှာအခု UNG ကုလထွေထွေညီလာခံကိုပြောင်းပြီးဒီ Ukraine ဆိုင်ရာညွန်ပေါင်းအဖွဲ့ဂျိုးပန်းမှုနဲ့လေးရက်အတွင်းထိရောက်တဲ့ရုရှားအပေါ်ပိတ်ဆို့မှုဂျိုင်းတူတွန်းအားကိုလုံနိုင်ခဲ့တဲ့ဒီတာရကကိုမြန်မာအတွက်သုံးဖို့သူတိုက်တွန်းနေတယ်လို့လည်းဆိုပါတယ်။နောက်ရောကုလထွေထွေညီလာခံတတိယကော်မတီမှာအရေးကြီးတဲ့အကြံပြုခဲ့တာရှိပါသေးလားလို့မေးရမှာအန်ဒရူးစ်ကဆက်ပြီးမြမအရေးမကူညီနိုင်တော့ဒုက္ခပေးမိတာမျိုးမဖြစ်စေဖို့အကြံပြုခဲ့တယ်လို့အခုလိုဆိုပါတယ
်။ And there are countries that either intentionally or unintentionally could be ်
မြန်မာအရေးပေါ်ကူညီရမရောက်ပဲဒုက္ခပေးတာမျိုးကိုတည်ရတဲ့ဒါမှမဟုတ်မတည်လိုက်ပဲလုပ်မိတဲ့နိုင်ငံတွေရှိပါတယ်ဥပမာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆိုရင်စစ်တပ်ကခေါ်တဲ့ရွေးကောက်ပွဲဆိုတာကိုသွားကူညီပေးဖို့ကန့်လန့်ခဲ့ပါတယ်ဒီရွေးကောက်ပွဲကစစ်အုပ်စုရဲ့တရားဝင်မှုရဖို့အလိမ်ညာလှုပ်ဆက်ပါတကယ်တမ်းရွေးကောက်ပွဲတစ်ခုဖြစ်ဖို့ကအတိုက်ခံတွေကိုဖန်ဆီးနှိပ်စက်တက်ဖြတ်ပြီးတော့လုပ်လို့မရပါဘူးစေအုပ်စုကိုဝေဖန်တာနဲ့ဥပဒေချိုးဖောက်တယ်ဆိုရင်ရွေးကောက်ပွဲလုပ်တာလို့သတ်မှတ်လို့ကိုမရပါဘူးအခုစစ်ကောင်စီလုပ်နေတာကလက်မခံနိုင်စရာဒေါသဖြစ်စရာပါဒါကြောင့်နိုင်ငံတကာအစိုးရတွေအနေနဲ့စေအုပ်စုကိုဘလို့အကူအညီတွေပေးပြီးဖြစ်ဖြစ်အခုလိုမှားယွင်းမှုကြီးမျိုးကနေတရားဝင်မှုသွားပေးမိတာမျိုးမဖြစ်စေဖို့အရေးကြီးနေပါတယ်အဓိကတည်ထားတင်တာကမြန်မာနိုင်ငံတွေကအခြေအနေတွေပိုပိုဆိုးလာနေချိန်မှာနိုင်ငံတကာကမြန်မာအပေါ်လှုပ်ဆောင်တာတွေမပြောင်းနိုင်ရင်တော့ဆက်ပြီးတော့တစတစနဲ့ပိုဆိုးလာဖို့ပဲရှိပါတယ်
ဒီလိုဒုက္ခထပ်မပေးမိစေဖို့တဲမှာမလေးရှားကနေမကြာခင်ကမြန်မာစစ်တပ်ကထွက်ပြေးလာသူတွေလည်းပါတယ်ဒုက္ခတွေပြန်ပို့တဲ့စီစဉ်ကိုထည့်ပြောခဲ့တယ်လို့လည်းဆိုပါတယ်မြန်မာအိန္ဒိယတွေအနေနဲ့လည်းဘင်္ဂလားဒေ့ရှ်ကမွတ်စလင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မျိုးဝိုင်းကူညီပေးချဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့ Andrews ကဆက်ပြောခဲ့ပါတယ်။အခုလို Mr. Andrew ကုလရဲ့တတိယကော်မတီမှာမြန်မာလူခွင့်ဆိုင်ရာတင်ပြချက်ကိုမြန်မာစစ်ကောင်စီဘက်ကတုံ့ပြန်မှုမေးခဲ့ပေမဲ့အကြောင်းပြန်လာတော့မရှိခဲ့ပါဘူး။ဒါပေမဲ့အရင်ကုလသမဂ္ဂမှာထိုင်ခဲ့တဲ့မြန်မာသံမဟောင်းအဆက်ဆက်ကတော့ဒီသတင်းအချက်လက်တွေကမှားယွင်းတဲ့အချက်လက်တွေကိုကိုးကားပြီးစွပ်စွဲတာသာဖြစ်တယ်လို့ပြောလို့ရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်မှာမြန်မာကိုကိုစားပြုတဲ့တမ္မကြီးဦးကျော်မိုးထွန်းကတော့အခုချက်လက်တွေကလုံးဝမှန်ကန်တယ်လို့ပြောခဲ့ပါတယ်။တစ်ချိန်တည်းမှာမစ္စတာအန်ဒရူးစ်နေနဲ့မြန်မာတိုက်ခန့်တပ်ဖွဲ့တွေရဲ့လူခွင့်ရချုပ်ဖောက်မှုတွေကိုစိုးရိမ်စရာတွေ့ထားပါလားလို့မေးရမှာတချို့ချက်လက်တွေကကောက်ယူဖို့ခက်ပေမဲ့သူတို့ကိုလည်းဥပဒေမဲ့တပ်ဖြတ်မှုတွေမလုပ်ဖို့တိုက်တွန်းထားတယ်။ NUG မျိုးသားညီညွတ်ရေးအစိုးရနဲ့လည်းအမြဲတွေ့လေရှိတယ်။ဒါပေမဲ့မြန်မာနိုင်ငံကိုတော့ဝင်ခွင့်မရသေးဘူးလို့အန်ဒရူးစ်ကပြောခဲ့ပါတယ်။ဒါအပြင်အာဆီယံမှာမြန်မာရေပူတိုးလုပ်ဖို့ကိုလည်းမလေးရှားနိုင်ငံသားဝင်ကြီးနဲ့မကြာခင်လာပိုင်းအတွင်းကပဲသွားဆွေးနွေးကြတာမှာအားရစရာတွေရှိခဲ့တယ်လို့လည်းအန်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျ။